ကရကီနီနဲ့ဒေသတဲမှာစစ်ကောင်စီတပ်ကစေယုံစေကံတွေကိုမကြခဏပြစ်မှတ်ထားတိုက်ခိုက်နေတာကြောင့်မကြခဏနေရာအသစ်ပြောင်းရွှေ့တိစောက်နေရတဲ့အပြင်စေဝါမလုံမလောက်ငွေချေအခက်အခဲတွေရင်ဆိုင်နေရပါတယ်။ဒါရဲ့အကျိုးဆက်တွေအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးနန်းလောင်ကပြောပြပါမယ်။
ကယင်းဒီဒေသမှာကျမရေးဆိုင်ရာဆေးရုံစေကံတွေကိုစစ်ကောင်စီဘက်ကမကြာခဏပြစ်မှတ်ထားတိုက်ခိုက်နေတာကြောင့်အရတားတွေကိုကျမရေးဆောင်ရှောက်မှုပေးနေတဲ့နေရာမှာချိန်ချမှုဖြစ်နေပြီးအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတယ်လို့မြေပြင်မှာကျမရေးဆောင်ရှောက်မှုပေးနေပြီးလုံခြုံရေးအရာနာမည်မဖော်ပြလို့တဲ့ဆရာဝန်တဦးကပြောပါတယ်
တို့မှာနောက်တနေရာရွှေဖို့အတွက်ကိုအများကြီးအချိန်ယူရတယ်အဲ့တော့ဒီစေယုံကြီးတက်စီးသွားလို့ဒီနေရာမှာရှိတဲ့ဘလူးထုကို service မပေးနိုင်လို့လည်းမရပြန်ဘူးအဲ့တော့တစ်ဖက်မှာ service တွေကိုပေးနိုင်ဖို့ဆက်လက်ကြိုးစားရင်းတစ်ဖက်မှာလည်းစေယုံအသစ်တွေကိုကျွန်တော်တို့ကစောက်ရတဲ့အခါမှာပတ်စံရောလူဝင်အားရော transportation ရောအားလုံးကခက်ခဲတွေကအများကြီးဖြစ်သွားတာပေါ့နော်အဲ့ဒီလေကြောင့်တိုက်ခိုက်မှုကြောင့်ဖြစ်လာတဲ့အကျိုးဆက်တွေကအရန်ဆိုးတယ်ဒီလူဘက်ကကြည့်ရင်လည်းပဲဒီလူက service မရတဲ့ခါကြောင့်မလို့ရောဂါကြီးကြီးမားမားတွေကဖြစ်လာတယ်ဘာကြောင့်လဲဆိုတော့အော်တို့ကတော့ပထမဆုံးသုံးနာစီလောက်နဲ့ပဲပြလိုက်တာပေါ့ဒါပေမဲ့ဩဆေးရုံမရှိဘူးဆိုတော့မပြရတော့တို့မှာယောဂအကြီးကြီးတွေကပို့ဆိုးလာတဲ့ခါမှာခုရတာလည်းခက်ခဲလာတယ်ကျွန်တော်တို့မှာစေဝါလည်းဟိုလုံလောက်မှုတွေပတ်စံလုံလောက်မှုတွေကလည်းမရှိတော့ဟိုပို့ဆိုးလာတာပေါ့နော
်စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းကယင်းဒီဒေတာထဲမှာ CDM ဆရာဝန်အပါအဝင်တော်လိုင်းရင်အင်အားတွေကကိုထူကိုထစနစ်နဲ့ထူထောင်ထားတဲ့ဆေးရုံစေကမောင်း73ခုထက်မနည်းရှိနေတယ်လို့မြေပြင်မှာကျန်းမာရေးစောင့်ရှောက်ပေးနေတဲ့ဆရာဝန်ကပြောပါတယ်ဆေးရုံတစ်ခုမှာတလကိုလူနာ30နဲ့တရာကြားကုသမှုပေးနေပြီးစစ်ဘေးဒုက္ခသည်နဲ့ရွာသူရွာသားတွေကဒီဆေးရုံဆေးခန်းတွေကိုပဲအားထားနေရတာပါလေကြောင်းကနေမကြာခဏတိုက်ခိုက်ခံနေရတဲ့အတွက်ဆေးရုံဆေးခန်းတွေပျက်စီးထိခိုက်ရသလိုကျန်းမာရေးဝန်ထမ်းနဲ့လူနာတွေထိခိုက်သေးခြင်းမှုတွေကြုံတွေ့ခဲ့ရတယ်လို့လည်းဆိုပါတယ်ဒီ3နှစ်ကျော်ကာလအတွင်းမှာကျန်းမာရေးဝန်ထမ်းနဲ့လူနာအပါအဝင်အရသာတည်ဆုံးသူနဲ့ထိခိုက်ဒဏ်ရာရရှိသူက100နီးပါးလောက်ရှိလာတယ်လို့မြေပြင်မှာကျန်းမာရေးဆောင်ရှောက်မှုပေးနေပြီးတော့လုံခြုံရေးအရနာမည်မဖော်ပြလိုတဲ့ဆေးဝန်တို့က VOA ကိုပြောပါတယ်စစ်ပွဲနဲ့မဆိုင်တဲ့အစာတင်ကြောင်းနဲ့ကျန်းမာရေးဆိုင်ရာဆေးရုံဆေးခန်းလိုနေရာမျိုးမှာလက်နက်ကြီးနဲ့လှေကြောင်းအသုံးပြုပြီးတော့ဘုံကျဲတက်ခိုက်တာဟာ2022ခုနှစ်နောက်ပိုင်းပိုးပြီးတော့လှုပ်လာတယ်လို့ကယင်းဒီလှုပ်ခွင့်ရတီထောင်သူကိုပညာက VOA ကိုပြောပါတယ်ဒီလိုတက်ခက်ခံရပြီးတဲ့နောက်ပိုင်းနေရာပြောင်းရွှေ့အဆောက်အဦအသစ်ထပ်မံတည်ဆောက်ရတာလိုအပ်တဲ့ဆေးဝါးနဲ့ကုသရေးပစ္စည်းတွေထပ်မံဖြည့်ဆည်းရတာကြောင့်ဆေးဝါးမလုံလောက်မှုနဲ့ငွေကြေးအခက်အခဲတွေရင်ဆိုင်ကြုံတွေ့ရပါတယ်ဒါကြောင့်လူမှုတွေကိုကြမ်းမာရင်ဆောက်ရှောက်မှုပေးနေတဲ့နေရာမှာချိနေလာတယ်လို့ကယင်းဒီလှုပ်ခွင့်ရတီထောင်သူကိုပညာက VOA ကိုပြောပါတယ်
ကြရရခိုင်တော့ပေါ့နော်လူလူလလကုတော်နိုင်မှုကိုကျွန်တော်မဆောင်ပြနိုင်ဘူး။နောက်အချက်ညမှာစင်စစ်ခန်းနေအတေးထပ်ရွှေ့ရတဲ့ပစ္စည်းတွေပြတ်သွားတဲ့အဝယ်ပြောင်းဝယ်ထည့်ရတဲ့အဆောက်အဦတွေပြန်ဆောက်ရတဲ့ဒီဟာကကုန်ကျစရိတ်အင်မတန်များတော့ပေါ့နော်။အဲ့ဒီအတွက်ကြောင့်မို့ကျွန်တော်တို့ကလူထုတွေရဲ့အခြေခံဝန်ဆောင်မှုတွေပြည်နေမှာပိုကျက်တဲသွားတယ်ပိုဝေးလံသွားတယ်ကုန်ကျစရိတ်တွေပိုထောင်းလာတယ်ဟုတ်အခြေအနေကိုရင်ဆိုင်တဲ့အတွက်ကြောင့်မို့လူထုတွေရဲ့ချက်မရေးဆောက်ရှောက်မှုကပိုချိနေလာတယ်
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းကယင်းဒီဒေသမှာဒေသအကောက်ဝဲရဲ့တပ်ဖွဲ့တွေဖွဲ့စည်းပြီးတော့စစ်ကောင်စီကိုခုခံတိုက်ခိုက်လာတာတီ3နှစ်ကျော်ကာလအတွင်းမှာကယင်းဒီပြည်နယ်ရဲ့80ရာခိုင်နှုန်းလောက်ကာကွယ်ရေးတပ်ဖက်ကထိန်းချုပ်ထားနိုင်တယ်လို့ကာကွယ်ရေးတပ်တွေကပြောဆိုထားပါတယ်။ဒါကြောင့်စစ်ရေးပြင်းထန်တဲ့ကယင်းဒီဒေသကိုနယ်မြေစိုးမိုးနိုင်ဖို့စစ်ကောင်စီတပ်ကနှီးမြှုပ်ဆောင်တုံးနေတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်ကမြေပြင်မှာစစ်ရေးရှုံးနေလာရင်အရသာပြည်သူတွေကျန်းမာရေးဝန်ဆောင်မှုပေးနေတဲ့နေရာတွေကိုပိတ်မှတ်ထားတိုက်ခိုက်လေရှိတယ်လို့ကရင်ဒီအမျိုးသားများကကွေရတ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအေဆိုကအခုလိုပြောပါတယ်
အချင်းမျိုးပဲတိုက်ခိုက်တယ်ပေါ့နော်သူတို့ကတော့ဒီစေခန်းတွေစေပိခန်းတွေနောက်ပြီးတော့မှဒီစေယုံတွေကိုဒါအမြဲတမ်းဟိုပြမထားတိုက်ခိုက်လေးရှိတယ်ပေါ့နော်အထူးဖြစ်စစ်ပွဲတွေပြင်းထန်နေတဲ့ချိန်ပေါ့နော်သူတို့ဘက်ကထိနာတာတွေများတဲ့ချိန်မှာဆိုရင်ဒါနောက်တန်းမှာရှိတဲ့စခန်းတွေစေခန်းတွေစေယုံတွေကိုပြမထားတိုက်ခိုက်လေးရှိပါတယ်
စေယုံစေခန်းတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတုံ့ပြန်ချက်ရရှိဖို့ကြားပြင်းတဲ့အစိုးရအဖွဲ့အစည်းအပြောရေးဆိုခွင့်ရှိသူလူမှုရေးရာဝန်ကြီးဦးအောင်ဝင်းဦးကို VOA ကဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုတာမရှိသေးပါဘူးစစ်အာဏာသိမ်းပြီးတော့3နှစ်ကျော်ကာလအတွင်းမှာစေယုံစေခန်းပေါင်း343ခုကိုစစ်ကောင်စီကဖျက်ဆီးခဲ့တယ်လို့ဧပြီလ28ရက်နေ့ကအမျိုးသားညီညွတ်ရေးအစိုးရ NUG ကထုတ်ပြန်ထားပါတယ် စစ်ကောင်စီတပ်ဟာကျမ်းမာရေးခန္ဓာအပေါ်တိုက်ခိုက်မှုပေါင်း1293ကြိမ်ကျူးလွန်ခဲ့ကြောင်းနဲ့ကျမ်းမာရေးဝန်ထမ်းစုစုပေါင်း104ဦးတပ်ဖြတ်ခံခဲ့ရပြီးတော့132ဦးထိခဲ့ဒဏ်ရာရရှိခဲ့ကြောင်း Insecurity Insight ရဲ့မှတ်တမ်းကိုကိုးကားပြီးတော့ NUG ကထုတ်ပြန်ချက်မှဖော်ပြထားပါတယ်စေယုံစစ်ခန်းတွင်လည်းကျမ်းမာရေးခန္ဓာအပေါ်မှာစစ်ကောင်စီကတမင်ပြစ်မှတ်ထားတိုက်ခိုက်တာဟာဂျနီဗာကွန်ဗင်းရှင်းကမ္ဘာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေလူသားချင်းစာနာထောက်ထားရေးနဲ့လူအခွင့်အရေးဆိုင်ရာနိုင်ငံတကာဥပဒေတွေကိုပြောင်းပြောင်းတင်းတင်းချုပ်ပေါက်နေခြင်းဖြစ်တယ်လို့ NUG ကပြောဆိုထားပါတယ်